ကင်းပြည်နယ်မြဝတီခရိုင်လက်ကိတ်ကော်မြို့တစ်ထံမှာကရင်မြို့သားလူမျိုးရေးကင်းနယ်လေတပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဧပြီလ10ရက်တနင်္လာနေ့ကတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းတပ်ခန့်မှုတွေပြုလုပ်ခဲ့တဲ့အတွက်ကရင်ဒေသက1600ကျော်ထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VO သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင
်ဗျာ။ KNU ကရင်မြို့သားအစည်းအဝေးနယ်မြေတွေမှာစစ်ကောင်စီတက်နဲ့နေသားကောင် BGF တက်ကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KLL KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတက်ဖွဲ့တွေကတစ်ဖက်ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကရင်အမျိုးသားအစည်းအရုံးဘိုးကော်မတီဝင်လည်းဖြစ်သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ခရုကလဲစီကညနေပိုင်းအထိသူသိထားတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါရစေ
။တိုက်ပွဲကတော့နေ့တိုင်းနေ့နေ့လိုဖြစ်နေတာပဲ။သို့တော်ညာလည်းပဲကျွန်တော်လူစီကိုလေဒီကြတဲ့အချက်လက်တွေလည်းဒီကျင်းနဲ့မရောက်ပါသေးတော့ကျွန်တော်ထိခိုက်ဒဏ်ရာရရှိမှုရရှိနေတယ်ရတော့ကျွန်တော်ကတိကျဖြစ်ပြီးတော့လေကျင်းနဲ့မဟုတ်ပါပဲရှိခိုင်မျိုးကျွန်တော်ပြောရတာပေါ့အဲ့ဒါတော့ဖြစ်နေတယ်ဆိုတာတော့ပြေကြတယ
်ဧပြီလ10ရက်နေ့တနင်္ဂနွေနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလူကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်ဒိန်းရင်ဒုက္ခတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်အခုရက်ပိုင်းထိုင်းနိုင်ငံဘက်ရောက်လာတဲ့စစ်သည်ဒုက္ခတွေ1600ကျော်ရှိသွားပြီဆိုပြီးစီးရီးဒုက္ခတွေကိုအခုညီပေးနေသူတူကပြောပြပါတယ
်အခုလက်ပြပါပေါ့နော်ဟိုကူလာတဲ့ဆစ်ဆောင်နေပြီးကလေးရက်ကကူလာတဲ့ဆစ်ဆောင်နေဆိုနေရာဒီက၅ခုပေါ့နော်အဲ့ဒီနေရာဒီက၅ခုကတော့အုံထံတော်မှာ၄ခုရယ်အဲဖုတ်ဖက်မှာတစ်ခုရယ်စုစုပေါင်းဆစ်ဆောင်ဦးရေက1600ကျော်ရှိပါတယ
်ဒီကနေ့ဧပြီလ17ရက်နေ့မှာတော့မြန်မာစစ်သည်ဒုက္ခတွေရှိတဲ့နေရာဘက်ကိုထိုင်းနိုင်ငံပိုင်တွေကသွားရောက်ပြီးအစားအသောက်အကူအညီတွေပေးခဲ့ပါတယ်တနင်္ဂနွေနေ့ကစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ခြင်းအတွင်းမှာလေးကြီးကောမြို့တင်နေရာနဲ့အနီးတဝက်မိခိုးမှုတွေကြောင့် KNU နဲ့ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တွေနဲ့အဲ့ဒီဒေသကဒေသခံရှေးရွာသားတွေမူးဝေအော့အန္နာရာရန်နာတွေဖြစ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုသောမွန်ကလည်းပြောပြပါတယ်
။အစိတ်တင်တဲ့ဟိုဆိုင်းကိုပြတာပေါ့နော်။အစိတ်တင်တဲ့ဆိုင်းတွေကိုပြတယ်မူးမူရဲ့အော့အန္နဲ့အဲ့လိုမျိုးတွေဖြစ်တယ်တော်တော်ရင်ငက်တယ်အဲဒီအငွေ့တွေရှူမိတာမိဘအငွေ့တွေအဝါရောင်အဲဒီအငွေ့တွေရှူမိတဲ့လူတို့ကအခုဆွေးကုနေရတယ်အဲအဲဒီလက္ခဏာမျိုးတွေတွေ့ရရေဘော်တွေစစ်သေးဆောင်နဲ့အဲဒီရွာသားတို့တွေအဲ့လိုမျိုးဖြစ်တယ
်မိဘအငွေ့တွေရှူမိတဲ့စစ်သေးဒုက္ခတွေတွေလည်းမူးဝေအော့အန္နာတွေဖြစ်ခဲ့ကြောင်းအခုညီပေးနေသူတွေကပြောပြပါတယ်သူတို့ကမိဘအငွေ့တွေကြောင်းလို့ပြောပေမဲ့မူးမော်အော့အန္နာရဲ့အဓိကအကြောင်းရင်းကိုတော့ VOA ကပြီးခြားအတိအမပြနိုင်ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးမြောက်ရီခရိုင်လေးကေကော်နဲ့ကော့ကရိတ်မြို့နယ်တောင်ဘက်ဒီမှာတစ်ဖက်တိုက်ပွဲတွေပြန်ဖြစ်လာတာဟာ၃လကျော်ကြာပြီဖြစ်တယ်လို့လူကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးစီစံတွေကြာရောက်ခဲ့တဲ့အတွက်ဒေသခံတွေရဲ့အိမ်တွေလည်းပျက်စီးတာတွေရှိတယ်လို့ဒေသခံတွေထိခိုက်ဒဏ်ရာရသေဆုံးတာတွေလည်းရှိနေပါတယ်ရှင်